မြန်မာကျပ်ဝေတမှုကြာဆင်းပြီးကုန်စည်လုံးကြီးမြင့်လာတာကြောင့်အခြေခံလုပ်အားကတိုးပြီးဖို့ရန်ကုန်စက်မှုဇုန်20ကျော်မှာအလုပ်လုပ်ကင်နေတဲ့အထက်ကျုပ်စက်ရုံကအလုပ်သမားတွေကအလုပ်ရှင်တွေကိုတောင်းဆိုနေကြပါတယ်။ကုန်စည်လုံးကြီးမြင့်ပြီးအလုပ်ဝင်ပြီလာပေမဲ့လစာကလွန်ခဲ့တဲ့4-5နှစ်ကတတ်မှတ်ခဲ့တဲ့အခြေခံလစာပဲဖြစ်နေတယ်ဆိုပြီး VOE ကိုပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအသေးစိတ်ကိုမအီတန်စင်ကပြောပြပေးပါမယ်ရှင်။
ကျန်ငွေတန်ဖိုးကျဆင်းတဲ့အချိန်မှာအခြေခံလစာဖြစ်တဲ့လောကတနည်းကို4800ကျပ်သတ်မှတ်ထားတာကိုတိုးပေးဖို့ရန်ကုန်ကစက်မှုဇုန်အထည်ချုပ်စက်ရုံအလုပ်သမားတွေကတောင်းဆိုနေကြပါသေး။သတ်မှတ်ထားတဲ့အခြေခံလစာဟာအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1300ကျပ်ရှိတဲ့အချိန်တုန်းကသတ်မှတ်ထားတဲ့လစာဖြစ်ပြီးတော့အခုအမေရိကန်ဒေါ်လာကိုတရားဝင်စီ2100ကျပ်ဖြစ်လာချိန်မှာလက်ရှိကုန်စည်နှုန်းနဲ့မကိုက်ညီတဲ့အကြောင်းအလုပ်သမားတွေကပြောပါသေး။လက်ရှိကုန်စည်နှုန်းကိုတွက်ချက်ပြီးတော့အခြေခံလုခလစာကိုတရ8000ကျပ်ထိတိုးပြီးဖို့အလုပ်သမားတွေကတောင်းဆိုနေကြပါသေး။အခြေခံလုခလစာတိုးပြီးပြည်လှုပ်ရှားနေတဲ့အခြေခံလုသားတမကတွေထဲမှာလုသား6000ကျော်ရှိတဲ့မြန်မာပေါင်ချိန်စက်ရုံကအလုပ်သမားတွေလည်းပါဝင်ပါသေး။မြန်မာပေါင်ချိန်အထည်ချုပ်စက်ရုံအလုပ်သမားတမကရဲ့ဥက္ကဋ္ဌဒေါ်ဖြိုးတီတာဝင်းက VOA ကိုခုလိုပြောပါသေး။ကျွန်တ
ော်တို့တုံးနေတဲ့စက်ရုံဆိုရှင်ပေါ့နော်။ဒါမြန်မာပေါင်ချိန်ပေါ့။လုံးဝရတာကတ်တီကလည်းအစမကြံပေါ့နော်။အရင်များတယ်လုကလာရင်လည်းအရင်များတယ်ဒီအခုဆိုရှင်ဒေါ်လာကြေးလည်းတက်နေရတယ်ဖြစ်တယ်။မတို့ကုန်စည်လုံးတွေလည်းအရင်တက်နေတယ်။မတို့မှလုံးနေတဲ့လုံးခါနေနဲ့ဒီကုန်စည်လုံးတွေနဲ့ဘလို့မှမကြီးရတဲ့အတွက်မတို့ကတောင်းဆိုရခြင်းဖြစ်ပါတယ်
။စိတ်ောက်စီအနာသိမ့်ပြီးရနောက်ပိုင်းဆက်မှုဆောင်မှလည်းအလုံသမားခွင့်ရီတွေကိုပြပြံတင်းတင်းချိုးဖောက်မှုတွေရှိနေတယ်လို့အလုံသမားခွင့်ရီလှူရှားသူတွေကပြောပါသေး။ဒါပေမဲ့လည်းငွေကြီးနဲ့ပတ်သက်လို့ရပိုင်ခွင့်တွေကိုအလုံရှင်တွေကလက်ရောပုံမျှော်လင့်ချက်နေတယ်လို့မြန်မာနိုင်ငံအထွေထွေအလုံသမားသမဂ္ဂများ FGWM ရဲ့ဥက္ကဋ္ဌဒေါ်မိုးစန္ဒမြင့်ကပြောပါသေး။ဒါပေမဲ့အလုံသမားတို့အနေနဲ့တညီတညာတဲ့တောင်းဆိုလိုက်ရင်တော့အခြေအနေကတမျိုးတစ်ပုံပြောင်းလဲသွားနိုင်တဲ့ကြောင့်သူကပြောပါသေး။
ကုန်စည်လုံးကအစမတန်ကိုတက်နေတယ်ပေါ့နော်။ဒီအမေဆုံးလောက်ခလာက4800ဆိုတာကကျမတို့ဒီ2018ခုနှစ်ကနေကျမတို့ပြတ်ခန်းလာတာပေါ့နော်။ဒီသူ့ရဲ့ဥပဒေအရဆိုလို့ရှိရင်တော့ကျမတို့ဒါပြောင်းလဲတင်ပြီပေါ့နော်။ဖြစ်လာဖို့ကတော့အဲကျမတို့တိတ်ပြီးတော့မပြောင်းနိုင်ဘူးပေါ့နော်။ဒါပေမဲ့လည်းဒီတနင်္ဂနွေမှာရှိနေတဲ့ဒီအလုပ်သမားသူ့ရဲ့အမေနဲ့ပေါ့နော်။သူ့လိုက်တယ်လိုက်စက်ရုံလုပ်ငန်းရှင်အတီးတီးရနေပြီးတော့ကြိုင်တူပေါ့နော်အော်ကြမယ်တောင်းကြမယ်ဆိုလို့ရှိရင်တော့အခြေအနေကဟိုတမျိုးတမျိုးလဲကြောင်းလဲသွားနိုင်လဲလို့တော့ကျွန်မကတော့သုံးသပ်ဖြေတန်းချင်ပါလား
နိုင်ငံရေးမတည်ငြိမ်တဲ့အခြေအနေကိုအခွင့်အောင်းယူပြီးတော့ဆက်ရုံအများစုကအလုပ်ရှင်အလုပ်သမားဥပဒေတွေကိုမလိုက်နာကြတော့ဘူးဆိုပြီးတော့အလုပ်သမားတွေကဝေဖန်ပြောဆိုနေကြပါသေး။အချိန်ပိုကိုည7:00လောက်ထိနေ့တိုင်းဆင်းပေးရပြီးတော့တင်းတွေနေ့လည်းနားရမပြီးတဲ့ဆက်ရုံတွေလည်းရှိနေတယ်လို့ပြောပါသေး။အရင်ကလိုမျိုးအလုပ်သမားအရင်အငင်းပွားမှုဖြည့်ရှင်းပေးတဲ့ရန်ရားတွေလည်းမရှိတော့တဲ့အတွက်ဆက်မှုဆောင်အလုပ်သမားတွေဖိနှိပ်ခံရတဲ့အခြေအနေကပိုပြီးတော့ဆူရလာနေတယ်ဆိုပြီးတော့အလုပ်သမားခွင့်ရလှုပ်ရှားနေတဲ့အဖွဲ့အစည်းတွေနဲ့အလုပ်သမားတွေကပြောဆိုပါသေးရှင်